တော်ရရှိများရှင်1988ဩဂုတ်လ10ရက်နေ့မှာစတင်ခဲ့တဲ့အာနာရှင်စန့်ကျင်ရေး၈လေးလုံးအရေးတော်ပုံဟာအခုဆိုရင်ဒီကနေ့မှာ35နှစ်တည်တင်းပြည့်သွားပြီဖြစ်ပါတယ်35နှစ်ရှိပြီဆိုပေမဲ့မြန်မာနိုင်ငံကပြည်သူတွေဟာစစ်အာဏာရှင်လက်အောက်ကနေမယုံထွက်နိုင်သေးပဲ2021ခုနှစ်မှာထပ်ပြီးတော့အာဏာသိမ်းခံရပါတယ်ဩစတြေးလျနိုင်ငံမှာလည်း35နှစ်ပြည့်88အရေးတော်ပုံနှစ်ပတ်လည်ကိုအမျိုးမျိုးကျင်းပကြပါတယ်။အဲ့ဒီအထဲမှာမဲလ်ဘန်မြို့က88မျိုးဆက်ထဲမှာပါဝင်သူမနွယ်နီထွန်းကို35နှစ်ပြည့်နှစ်ပတ်လည်ကိုဘယ်လိုဖြတ်သန်းခဲ့တယ်လဲဆိုတာနဲ့ပတ်သက်ပြီးမေးမြန်းတဲ့အခါမှာသူကအခုလိုပြောပြထားပါတယ်။
ဟုတ်ကဲ့ညီမရေဒီနှစ်ကတော့အမားတို့ကတကယ်ဆိုလို့ရှိရင် Tuesday ပေါ့နော်ဒီနေ့မှကတော့88ရေတော့ပုံ35နှစ်မြောက်ဖြစ်တယ်ဒါပေမဲ့အမားတို့ကဒီဟိုဒီနေ့တည်းမအားကြတာများလဲဆိုတော့ခါကြတော့ဒီပြီးခဲ့တဲ့6ရက်နေ့မှာအမားတို့ weekend မှာပေါ့နော် Sunday မှာအမားတို့ဖုန်းကြောင်းမှာဆုံးကတ်ခဲ့တယ်ဒီ88မှာတန်းပြီအတွက်ကိုပေါ့နော်ဘာမှပြမတိမို့ဆရာရှိဖို့အတွက်ကိုအသက်ဆုံးလွတ်သွားတဲ့ဇတိသွားတဲ့သူတွေအတွက်ကိုအောက်မေ့ပွဲအနေနဲ့ဖုန်းကြောင်းမှာသွားပြီးတော့ဆုံးကတ်ခဲ့တယ်ပေါ့နော်ရဲကောင်းမျိုးအထူးပုံပြတဲ့အနေနဲ့ဟောပေါ့နော
်ဟုတ်ကဲ့အဲဟိုမန်နွန်ဂျီရိုဆိုရင်88အရေးတော်ပုံမှာလည်းပါတယ်အခုဒီ2021အာနာသိမ်းမှုဆိုရင်လည်းဟိုဘယ်လိုပြောမလဲဖြတ်တန်းလာရတယ်ပေါ့နော်အဲ့လိုမျိုးဖြတ်တန်းတဲ့အခါမှာကာလနှစ်ခုမှာကြွားချားမှုတွေရှိလားဒါမှမဟုတ်အတူတူပဲလို့မြင်လားရှက
်ဟိုအာနာရှင်စနစ်ကိုတော်လှန်တာကတော့အတူတူပဲပေါ့နော်မအောင်မြင်သေးတာပဲရှိတယ်အာနာရှင်ကိုတော်လှန်ခဲ့တယ်ဆိုတဲ့ပုံစံကတော့တူတူပဲ88မှာလက်ဒီအာဏာရှင်ကိုတော်လှန်ခဲ့တာပဲအဲ့တော်လှန်မှုနဲ့စတာပဲဒီ Federal Democracy လမ်းကြောင်းသွားမယ်ဆိုတဲ့ပုံစံမျိုးနဲ့စတာပဲပေါ့နော်မတူတဲ့အချက်တွေကတော့အခုကပို့ပြီးတော့အကောင်းတယ်ပို့ပြီးတော့မှဇီးလန်းတွေကပို့ပြီးတော့မှအလုပ်ဖြစ်တယ်လို့ပြောရမှာပေါ့နော်ပို့ပြီးတော့အောင်မြင်တယ်ပြည်သူရဲ့ထောက်ခံမှုနောက်ပြောလို့ရှိရင်မမတို့ဟိုဟာလွန်ခဲ့တဲ့35နှစ်ကဆိုလို့ရှိရင်နိုင်ငံတကာကိုရောက်နေဗမာတွေကနည်းတယ်ပေါ့နော်နည်းတော့ခါကြတော့ဘလို့အစ်စ် support အနေနဲ့အဖြစ်အခုကပို့ပြီးတော့အရန်ကအရန်ကိုအကောင်ပြီးတော့မှဘလို့မှမယုံကြည်နိုင်တဲ့တော်လည်းရေးပဲဒီဝေဥတော်ဆိုင်ရေးရလေ2021ပေါ့နော်ဆိုတော့ဗမာပြောချင်တာကပုံစံအာဏာရှင်ကိုတွန်းလှန်တဲ့ခွာကတော့တူတူပဲဒီနှောင်းကလည်းလွန်ခဲ့35နှစ်ကလည်းဒီလိုပဲပြောရမယ်ဆိုလို့ရှိရင်တော့ဒါလွန်ခဲ့တဲ့35နှစ်ကနေပြီးတော့စတင်ခဲ့တဲ့ဒီဟိုဟာပေါ့35နှစ်မတိုင်မီကလည်းဒီ62 84အဲ့လိုရှိတာပေါ့လေအာဏာရှင်ကိုတွန်းလှန်နေမြန်မာပေါ့ဆိုတော့ဒီဟာတွေကမျိုးစစ်ကချထားတဲ့မျိုးစစ်ကအခုအစည်းအဝေးနဲ့ဖြစ်ကုန်ပြီပြီးလို့ရှင်တာကပြန်လဲရုပ်ရိတ်သိမ်းရမယ်အချိန်ဖြစ်သွားပြီပေါ့နော်အောင်မြင်မှုအစည်းအဝေးကိုစားရမယ်တော်လှန်ရေးပဲလို့အမှားကတော့ယုံကြည်နေမှာလေ
ဟုတ်ကဲ့အဲ့တော့ဒီຫນွေဦးတော်လှန်ရေးကအောင်မယ်လို့အမှန်ွယ်နေယူဆတာပေါ့နော
်အမှလုံးဝကိုယုံကြည်တယ်စပါဝင်လဲကယုံကြည်အရင်နဲ့အားရတယ
်ဟုတ်ကဲ့ပါရှင်အမှန်ွယ်နေအခုလိုမျိုးဖြစ်ကြပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါညီမရေကျေးဇူးများကြီးတင်ပါတယ်နော်ရေတော့ပုံအောင်ရမယ်
မနွေနီထွန်းရဲ့ပြောပြချက်တွေဖြစ်ပါတယ်အခုဆက်လက်ပြီးတော့1988တုန်းကဆရာဝန်ဖြစ်ခဲ့ပြီးအဲ့ဒီနောက်ပိုင်းမှာလဲနဲ့ကင်လန်းစင်ကိုရွေးချယ်ခဲ့ပြီးတော့ဒီနောက်ပိုင်းမှာလဲဒီအာနာရှင်စန့်ကျင်ရေးတွေမှာထောက်လျှောက်ပါဝင်ခဲ့သူဒေါက်တာမြင့်ချိုကိုလည်းဆက်သွယ်မေးမြန်းထားပါတယ်ဆီနီမျိုးကမြမအေးလေးလာသူဒေါက်တာမြင့်ချိုကရှစ်လေးလုံးအရေးတော်ပုံနဲ့ຫນွေဦးတော်လန်ရေးရဲ့ကြွားချားမှုကိုအခုလိုပြောပြထားပါတယ်
โอเคชิลีลงตมุสีโตมุจิปอปอกลาราเนดีนวยุตนาเยปอปอกลาบงกาไม่ตู่ครับเนี่ยชิลีลงเยโรบงจารอโห26นิจาตปาดีอานาชิสนิออกมาพี่นี่อุชุมุดีดโมกสิลุขุนเนี่ยลุลาขุนดีเป็ดเป็นทามุดีเอาซินเยมวยติมุดีเอาอทุรีจัดเตมุดันนี่โหมะคันไหนดอลุจ้องทาดูเนเนี่ยปี่ดูเนี่ยยุทธิยะปอกกวยพี่รออုံชั่วสันดาปะยะกันนี่ดีเยโรบงนี่ปอปอกลาราဖြစ်တယ်ပြောချင်တာကစနစ်တကျနဲ့ဥဆောင်မှုကဏ္ဍတွေနောက်လိုင်းမှုကဏ္ဍတွေမဟာဗျူဟာလုပ်ငန်းစဉ်နော်တေချာချပြီးတော့ပေါ်ပေါက်လာတဲ့လှုပ်ရှားမှုမဟုတ်ဘဲနဲ့စိတ်ခံစားမှုတွေနဲ့အထူးတွေမချိညှပ်မှုတွေမှာခြေခံပြီးတော့ပေါက်ကွဲဖြစ်ပေါ်လာတဲ့အတွက်ကြောင့်အဲ့ဒီအခြေအနေကတော့တော်တော်ကြီးကိုအောင်မြင်ဖို့အခက်အခဲရှိတယ်ဆိုတာကျွန်တော်တို့စပါကလေးကိုသတိထားမိတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီအချိန်တုန်းကလေတပါတီအာနာရှင်စနစ်အောက်မှာဒီမိုစီပါတီကလည်းတရှိခွင့်မရှိဘူးမရှိတော့နိုင်ငံဥဆောင်ပါတီဆိုတာမရှိဘူးနောက်တစ်ခုကလည်းလူထုတင်ရောက်ထားတဲ့အစိုးရဆိုတာလည်းမရှိဘူးသွတ်တော်တီလည်းမရှိဘူးเนาะနောက်တစ်ခုလူထုကြားထဲမှာလည်းအချောက်တရားတအားကြီးအောင်လုပ်ထားတဲ့ခါကျတော့အသိအပင်းတွေဖွဲ့စည်းခွင့်မရှိဘူး တော့လွတ်လပ်တဲ့တတိမီဒီယာတွေလည်းမရှိတဲ့ခါကျတော့တစ်မျိုးနဲ့တစ်မျိုးတရားနဲ့တရားနဲ့မှာဒီခုမှာလုံးဝဆက်သွယ်ပြတ်ပြီးတော့တယောက်ရဲ့ခံစားချက်တွေတယောက်ကမျှော်ဝေတာမျိုးတွေထုတ်ရှားမှုတွေကိုကုန်ရက်တွေဖွဲ့ပြီးမလုပ်နိုင်ဘူးပေါ့နော်အဲ့တော့ခြုံပြောရရင်ဒီအထွေထွေချက်တဲ့တံကိုမခံနိုင်လို့ရုပ်ရဲ့အုံကျွားပောက်ကွဲလာတဲ့ဖြစ်လေလုံးဒမိုစီရုပ်ကြီးကအောင်မြင်ဖို့အခွင့်အရေးအများကြီးခက်ခဲရှိခဲ့ပါတယ်သို့သောအခုလူယူတော်လာရေးကာလကြတော့ချိန်နှစ်နီးပါးလောက်ဒီမိုကရေစီလူခွင့်ရေးနဲ့ပတ်သက်ပြီးတော့တစုံတရာနော်ခံစားခွင့်တွေရခဲ့ကြတယ်တတိမီဒီယာလူလက်ခွင့်တွေရှိလာတယ်ကျွန်တော်တို့လူ့သမားတမကားတွေအကြောင်းသားတမကားတွေစသဖြင့်အခြေခံလူရန်စားတွေပုံမှာလေးထားပြီးတော့လှုပ်ဆောင်ပေးနေတဲ့လှုပ်ရှားပေးနေတဲ့အဖွဲ့အစည်းတွေရှိလာတယ်နော်နိုင်ငံရေးပါတီဆိုပြီးတော့လည်းနော်ဒီမိုစီပါတီတွေရောတိုင်းသားပါတီတွေရောရှိလာတယ်ပြီးတော့ဒုတိယထောက်ခံတဲ့ energy party ကလည်းပဲဥဆောင်ပါတီဖြစ်တဲ့ပြီးအစိုးရပါဖွဲ့ပြီးတော့ဒုတိယအစိုးရလည်းရှိလာတယ်နော်ဒုတိယမြောက်ပြူတဲ့နော်လွတ်တော်လည်းရှိလာတယ်အပူပြီးတော့ကျွန်တော်တို့ထူးခြားတာကတော့ဒီကကလည်းမြန်မာနိုင်ငံရဲ့သူ့ပြည်ကြောင်းလင်းမှုတွေကိုအနီးကစောင့်ကြည့်ပြီးတော့သူ့ပြည်ကြောင်းလင်းမှုတွေကိုကိုယ်ရည်အားပေးနေတယ်လို့အာဏာရှင်တွေခေါင်းပြန်မထလာအောင်လည်းအရေးယူမှုတွေရှိတယ်တွေ့ရတယ်အဲ့တော့ရှိလို့လို့ဇီရိုကမရှိခဲ့တဲ့အားကောင်းချက်တွေဟာလူ့တော်လှန်ရေးစဖြစ်တဲ့ချိန်မှာအားလုံးပြည်စုံနေတဲ့အခါကျတော့လူ့တော်လှန်ရေးဟာဥဆောင်ပါတီဖြစ်တဲ့ NLD ကလည်းရှိတယ်၊ဒုတိယအစိုးရလည်းရှိတယ်၊ယူကောက်ပွဲတွေကလည်းရလတ်တွေကပြည်သူ့ဆန္ဒကိုထင်ရတဲ့ရလတ်တွေရှိတယ်။နောက်အသင်းအဖွဲ့အမျိုးစုံကလည်းပဲလှုပ်ရှားမှုတွေကိုကဲကြွလှုပ်တဲ့အခါကျတော့လူ့တော်လှန်ရေးအရှိန်အဟုန်နဲ့အောင်မြင်မှုကပိုပြီးကြီးမားတယ်လို့ကျွန်တော်အနေနဲ့မြင်ရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီတကြိမ်မှာဖြစ်တဲ့တော်လန်ရေးကအောင်မြင်မယ်လို့ဆရာအနေနဲ့သုံးသပ်ပါသလားအခုဆိုရင်ဟိုဘယ်လိုပြောမလဲနိုင်ငံတကာရဲ့အကူအညီကလည်းဘယ်လိုပြောမလဲလိုချင်တဲ့အတိုင်းအတာမျိုးလောက်ဟိုဘယ်လိုပြောဟိုဘယ်လိုမှရှုတ်ချပါရဲဆိုတာလောက်ပဲရှိတယ်ဆိုပြီးတော့ပြောဆိုနေဝေးဖန်ကြတာတွေရှိတယ်လေဆရာအဲ့ဒီလိုမျိုးအကြားမှာအောင်မြင်နိုင်မယ်လို့ကောဆရာအနေနဲ့ယူဆပါသလားရှင
်ကျွန်တော်ကတော့အောင်မြင်မယ်လို့ယူဆပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်နိုင်ရှင်ပြသလိုပဲရှစ်လီလုံးရေတို့ဘုံတော့ကနိုင်ငံတကာကမြန်မာနိုင်ငံကိုသိလည်းမသိဘူးစိတ်လည်းမဝင်စားဘူးအရေးလည်းမယူဘူးနောက်တစ်ခုကကျွန်တော်တို့ပြည်သူလူထုအားလည်းပဲအကျောက်တရားအောက်မှာနေရတော့လွတ်လပ်မှုဆိုတာဒီမိုစီခွင့်ယူဆိုတာပြောစာပြောတယ်တရားကကနနမသိဘူးခင်ဗျခံစားမှုလည်းမရှိဘူးအဲတော့အာဏာပြန်သိမ်းလို့ဘာမှလည်းထူပြီးတော့ဆုံးရှုံးသွားတာမျိုးပြင်းပြင်းထန်ထန်ခံစားရတာမျိုးမရှိဘူးခင်ဗျလူငယ်တွေကလည်းသမိုင်းဟာအမားတွေကိုပဲနားထောင်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကိစ္စတွေကိုစိတ်ဝင်စားဖို့ရှိရင်တော့မှသမိုင်းအမားတွေနဲ့ပဲသူတို့ကတစ်ချောင်းလုံးကြီးပြင်းလာတဲ့ခါကျတော့ဘာပြောပြောအဲ့ဒီတော့ကနော်လှုပ်ရှားမှုတွေကအကြောင်းသားတွေပဲအဓိကနော်ဒီကျဲချွာလုခဲ့တာတွေရှိတယ်နောက်တစ်ချက်ကလည်းဒီကနေ့လူတွေတကြတော့မဟုတ်ဘူးနော်ဒီသူဆိုတာလက်အောင်မှာနော်နားနစ်ကြော်ကြော်လောက်လူလောက်မှုကိုခံစားရတဲ့ခါကျတော့နိုင်ငံတကာနဲ့လည်းချိဆန့်ပြီးတော့အတွေ့အကြုံတွေရလေရှိထားပြီးပြီ။နောက်ခေတ်မီနီးပညာတွေနဲ့တနိုင်ငံလုံးတစ်ကမ္ဘာလုံးကိုကွန်ရက်တွေချိဆက်ပြီးတော့နော်သူတို့လှုပ်ရှားမှုတွေနော်တိုင်ပင်မှုတွေလှုပ်ထားတဲ့ခါကျတော့ဒီအခြေအနေခေါင်းတွေကဘလို့မှဟိုတစ်ခေတ်တော့လို့မီဒီယာကိုအမောင်ချပြီးတော့လူမတိသူမတိဖိနှိပ်တာမျိုးလုပ်လို့မရတော့ဘူးလေ။အဲ့တော့နိုင်ငံတကာဘက်ကလည်းပဲအဓိကစောင့်ကြည့်ပြီးတော့သူတို့လုပ်နိုင်တဲ့မြတ်ရည်ယူဆောင်မှုအားလုံးလုပ်ပေးနေတယ်လေ။တနင်္ဂနွေကကသူ့နိုင်ငံရဲ့အကျိုးစီးပွားလေးသူကြည့်ရအောင်ပါဘို့အဲ့တော့သူ့အကျိုးစီးပွားလေးမထိခိုက်အောင်ညီမပြည်သူရဲ့အကျိုးစီးပွားလေးရေတော်မြှောက်ပေးပြီးတော့အားပြရရအောင်သူခြေဆိုင်ပြီးလုပ်နေတဲ့အပိုင်းကြီးရှိပါတယ်ပြည်သူကြတော့လုံးဝကွာသွားတယ်ခင်ဗျကျွန်တော်တို့1988ရေခင်းနောက်ပိုင်းမှာစစ်အာဏာရှင်တွေကအာဏာသိမ်းပြီးတော့ရွေးကောက်ပွဲလုပ်ပေးပြီးရင်စစ်တပ်ကိုနော်ပါးတိုင်းပြန်ပို့မယ်နိုင်ရတဲ့ပါတီကိုအာဏာပြန်အပ်မယ်ဆိုပြီးတော့ကတိပေးတော့အဲ့တော့နိုင်ငံရေးပါတီတွေနဲ့လူထုကအဲ့ဒီပေါ်မှာလက်ခံလိုက်ပြီးတော့လူထုလှုပ်ရှားမှုတွေကိုရပ်လိုက်ပြီးတော့အဲ့ဒီရွေးကောက်ပွဲရလနဲ့เนาะတို့နိုင်ရင်တိုင်းပြည်ကိုပြန်ပြီးတော့ကြောင်းလဲနိုင်ပြီးဆိုပြီးတော့ယုံကြည်ပြီးတော့လှုပ်ကြတာ哦ဒါပေမဲ့တိတဲ့တိုင်းပဲဒါကတင်းစင်နေပဲရ哦စစ်ကောင်စီရလာစစ်အာဏာရှင်ဆိုတာအချင်းဆွဲအာရုံပြောလက်စားပြီးလှုပ်မှာ哦ခဏတူငယ်တကြတော့အဲ့ဒါတွေကိုသိတယ်နိုင်ငံရေးအဖွဲ့အစည်းတွေရောပြည်သူတွေရောလူငယ်တွေရောအဲ့ဒါကိုသိတယ်ကြောင့်မမြောင်းလိုက်လို့ဘလို့ပဲဟာလာရုပ်ောက်ပွဲအစ်စ်ပြန်လုပ်ပြီးတော့နိုင်ရတဲ့ပါတီကိုအာဏာလည်းပဲလိန်ပြီးပြောပြောလုံးဝမယုံကြည်ဘူးလုံးဝလည်းကြည်မဆိုင်ဘူးစစ်အာဏာရှင်စနစ်လုံးဝအပြစ်ချေမှုန်းရေးကိုပဲ တော့တော့ဆောက်ကျိုးပန်းနေကြတယ်။နောက်တစ်ချက်မတူတာကလေသူချက်ချက်ကျွန်တော်တွေ့ကြုံအောင်ပြောရရင်ကျွန်တော်တို့ရှစ်တစ်ရှစ်ရုပ်တော်ဘုံတော့ကဒီမိုစီရရှိရေးကိုပဲနော်ဒီမိုစီအစိုးရပေါ်ထွန်းရေးကိုပဲတောင်းဆိုလာကြတဲ့ခါကျတော့ဖဲဒရယ်ကြီးရအတွက်တိုက်ပွဲဝင်နေကြတဲ့တိုင်းသားမျိုးစုတွေဒုက္ခမှုတွေနဲ့ဆက်ဆံမှုမရှိဘဲနဲ့တည်တည်ကြပ်ကြပ်ကြီးဖြစ်နေတဲ့ခါကျတော့အင်အားစုတွေကစုပေါင်းမှုမရှိဘူးပေါ့ဗျာ။ဒါကြောင့်မို့အားနည်းချက်တွေအများကြီးရှိတယ
်။
ဒီနေ့လူ့တော်လာမှာကြာတော့ကျွန်တော်တို့ဖဲဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးဆိုပြီးတော့အဲ့ဒါလိုကျွန်တော်တို့တောင်းဆိုလာကြတဲ့ခါကျတော့ဒီမိုစီတခုတည်းကိုတောင်းဆိုခဲ့တဲ့ခင်မဟုတ်တော့ဘူး။တိုင်းသားမျိုးစုတွေလိုလားနေတဲ့ဖဲဒရယ်ကြီးရဟိုကဥပုံတောင်းဆိုလာတဲ့ခါကျတော့ဒီဖဲဒရယ်ဒီမိုစီပြည်ထောင်စုတည်ဆောက်ရေးဆိုတဲ့တောင်းဆိုချက်ဟာအမြင့်မားဆုံးနဲ့တတိုင်းပြည်လို့ရွှန်းချိုတဲ့တောင်းဆိုချက်ဖြစ်တဲ့တချောင်းဒီမိုစီအင်အားစုတွေကောနော်တိုင်းသားအင်အားစုတွေကအလုံးလက်ခံပြီးတော့ပူးပေါင်းဆောင်ရွက်နေကြတာအလုံးတည်တဲ့အတိုင်းပဲလေဒါဟာရူတော်လာရဲ့အထူးခြားဆုံးနော်အောင်မြင်မဲ့လမ်းကြောင်းပေါ်မှာခြေချနိုင်မဲ့နော်အခွင့်အလားအကောင်းဆုံးတစ်ခုဖြစ်တယ်လို့ကျွန်တော်အနေနဲ့မြင်တယ်အဲ့တော့ခြုံပြောရရင်ဘာကြောင့်အောင်မြင်မလို့ကျွန်တော်ပြောနိုင်လဲဆိုတော့တပတ်တစ်ချက်လူငယ်တွေဟာပြည်သူတွေဟာကိုယ့်ရဲ့လူလခွင့်တွေကိုကိုကိုတိုင်းတိုက်ယူမှရမယ်ဆိုတဲ့ပြင်းပြတဲ့တော်လိုင်းစစ်တပ်နဲ့ဤပေါင်းစုံနဲ့လူလူတိုက်ပွဲရောနိုင်ငံကြီးတိုက်ပွဲရောတတိမီဒီယာတိုက်ပွဲတွေရောစီးပွားရေးတိုက်ပွဲတွေရောတန်တမာကြီးတိုက်ပွဲတွေရောနောက်ဆုံးလက်နက်ကန်တိုက်ပွဲနဲ့ပါရွှေချုံတိုက်ပွဲဝင်နေကြတာကိုကြည့်ချင်းအဖြစ်ဒီညွေဦးတော်လိုင်းရဲ့အောင်မြင်လို့ဆိုတာပြောလို့ရတယ်ပြီးတော့ချက်ကဒီတိုက်ပွဲတွေအကုန်လုံးပေါ်မှာလက်နက်ကန်တိုင်းတိုင်းအင်အားစုတွေရောတခြားအင်အားစုတွေရောအလုံးအပြည့်ဝကူညီပံ့ပိုးပေးနေတာကိုကြည့်ချင်းအဖြစ်ဒီဦးတော်လိုင်းရဲ့အောင်မြင်မှုအလားအလာကောင်းနေရှိတယ်ဆိုတာပြောနိုင်တယ်နောက်တစ်ချက်ကပြည်ပရောက်နေတဲ့ကျွန်တော်မြန်မာနိုင်ငံသားဟောင်းတွေ78မျိုးဆက်ဒီပြည်ပရောက်သွားတဲ့ကျွန်တော်တို့ရဲ့ဒီကုမ္ပဏီတွေအလုံးကလည်းမိတို့ရဲ့ချွေးနေစားနဲ့နော်ချစ်ချုပ်စုဆောင်ပြီးတော့ဒီနေ့အရင်နဲ့ကတော်လိုင်းကြီးမှရှိနေတဲ့ PDF လူငယ်တွေကိုအပြည့်ဝနော်ကူညီပေးနေတာကိုတွေ့ရတဲ့တစ်ချက်ဒါလည်းထောက်ပို့ကဏ္ဍကြည့်မယ်ဆိုရင်ရေးကြည့်တဲ့ကဏ္ဍမှာအားရှိစရာအခြေအနေကိုတွေ့ရတယ်။နောက်တစ်ချက်ကလည်းနိုင်ငံတကာကလည်းအရင်တော့လိုနော်နှုတ်ဖျားနေတဲ့ပုံတော့ပဲနဲ့တကယ်ကိုစစ်ကောင်စီအထိနာစေတဲ့တန်တမာရေးဖိအားတွေနိုင်ငံရေးဖိအားတွေစီးရေးဖိအားတွေသူတို့ရဲ့စီးပွားရေးကြိုးရို့ထက်တော့မဲ့စီးပွားရေးပိတ်ဆို့တန်ခါမှုတွေအားစနောက်တစ်ပြေးပြေးနဲ့ပြင်းထန်လှုပ်လာတဲ့ပုံမှာဒါတွေကလည်းပဲတော်လိုင်းအောင်မြင်ဖို့အတွက်အထောက်ပံ့ဖြစ်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်အဓိကကတော့ကျွန်တော်ပြည်သူတွေဟာစစ်ကောင်စီကထည့်ပြခြင်းနဲ့ရွေးကောက်ပွဲတော့တုတ်ပြီးပြီးတော့အာဏာအမယ်ဆိုတဲ့ကိစ္စကိုလုံးဝလက်မခံတော့ဘဲနဲ့စစ်ကောင်စီလုံးဝကြဆုံးအောင်စစ်အာဏာရှင်စနစ်လုံးဝချုပ်နှိမ့်အောင်လုပ်ပြီးမှကျွန်တော်တို့လူချင်းနဲ့ဖဲဒရယ်ဒီမိုစီပြည်တော်စုကိုတည်ဆောက်နိုင်မယ်ဆိုတာယုံကြည်ပြီးတော့အပြတ်ပဲကျွန်တော်တို့ချိန်မိုးဖို့ကြိုးစားနေကြတာဟာတကယ်အားရစရာကောင်းပါလေဒီချက်လက်တွေဟာဝီဥတော်လိုင်းအောင်မြင်ဖို့အတွက်တကယ်အလားအလာကောင်းတယ်အချိန်ကြီးကောင်းတယ်လို့ကျွန်တော်အနေနဲ့ယူဆပါတယ
်ဟုတ်ကဲ့ပါရှင်ဒေါက်တာမြင့်ချိုးအခုလိုမျိုးဖြည့်ကြားပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်ကလည်းကျေးဇူးတင်ပါတယ်